ထိုင်းနိုင်ငံဘန်ကောက်မှာလူကုန်ကူးခံရပြီးတော့အနှိမ့်ခမ်းမှာရောင်းစားခံရတဲ့မင်းကလေးတွေကိုထိုင်းလူကုန်ကူးမှုတပ်ဖြည့်ရေးရဲတွေကဝင်ရောက်ဖမ်းဆီးရမှာဖမ်းမိတဲ့အတက်မပြည့်သေးတဲ့မင်းကလေးတွေအပါအဝင်မင်းကလေးပေါင်း100ကျော်တဲမှာမြန်မာမင်းကလေးတွေဖြစ်နေကြပါတယ်သူတို့ထဲကတချို့ကရောင်းစားခံရတဲ့အကြောင်းပြန်မာရှိတဲ့ကယ်ဆယ်နိုင်မယ့်အဖွဲ့တွေကိုအကြောင်းကြားခဲ့တာလို့ဆိ
င်ရောက်စီးနင်းခဲ့ရမှာတော့မြန်မာနိုင်ငံသားမိန်းကလေးအများစုကိုတွေ့ရှိခဲ့ပါတယ်သူတို့တွေကတချို့ဟာလူကုန်ကူးခံရတဲ့အကြောင်းသူတို့ကိုကယ်ဆယ်ဖို့အတွက်လူကုန်ကူးမှုတားဆီးရေးလုပ်နေတဲ့အဖွဲ့တွေကိုအကြောင်းကြားခဲ့တာပါဒီနောက်တရင်အချက်လက်ဖလှယ်မှုတွေလှုပ်ဆောင်ခဲ့ပြီးသူတို့ကိုထိုင်းလူကုန်ကူးမှုတပ်ဖြည့်ရေးတွေကတွားရောက်စီးနင်းမှုတွေလုပ်ခဲ့ကြတာဖြစ်တယ်ဆိုပြီးလစဉ်လူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။အရေးကြီးတဲ့ကျွန်တော်တို့ပြရတယ်။120နဲ့တယောက်မှာမြန်မာမျိုးသမီးက100လောက်ပြီးတော့ကျန်တဲ့20တယောက်ကကမ္ဘောဒီးယားနဲ့ထိုင်းမျိုးသမီးတွေဒီထဲမှာ70နဲ့အောင်တောင်းရသူတို့တွေတော့များများဟာဒီလုပ်ငန်းရှင်တွေကိုလူကုန်ကိုခံရပြီးတော့မှလင်းလေးနှစ်ချပြီးတော့မှရလာကြတယ်ဒီလင်းငါးနှစ်လောက်အတွင်းမှာဒီလိုဟိုလင်းလောသမားအရေးအတွက်ရချီပြီးတော့ဖမ်းမိတာဒီဒီရထိုင်နေတာပထမဆုံးသိုးလို့ရတာပေါ့နော်ဟိုလူကုန်မှုစားစီနေနေကြီးကိစ္စတွေကိုလုံးတဲ့လူတွေကိုသူတို့ရဲ့အဖြစ်အပျက်တွေကိုရေးသားပေးပို့လိုက်တာမျိုးတို့ကျွန်တော်တို့ကိုဖုံးချက်ပြီးတော့အကူအညီတောင်းခံလာတာမျိုးတို့မှတိတ်ဆိတ်ဆိုင်ရတာပါ
ဗန်ကောက်မြို့ကထင်ရှားတဲ့ဖွေခမ်းမြို့နယ်ရချရာပြည်စစ်နယ်မြေမှာရှိတဲ့အနှိတ်ခမ်းဟာစနစ်တကျနဲ့လှုပ်ဆောင်ထားတဲ့နေရာဖြစ်ပြီးအဲ့ဒီနေရာကိုရောက်သွားကြတဲ့အမျိုးသမီးငယ်တွေဟာထပ်ပြေးလွတ်မြောက်ဖို့အတွက်လွယ်ကူတဲ့နေရာမဟုတ်ဘူးလို့ဆိုပါရစေ။အဲ့ဒီနေရာကိုထိုင်းအနာပိုင်တွေကစီးနင်းမှုအတွက်နှစ်ချိန်တည်းမနဲ့လှုပ်ဆောင်ခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ဘူးလို့လည်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။အဲ့ဒီနေရာကိုစုံစမ်းဖို့အတွက်ရောက်ရှိခဲ့တဲ့ဦးကျော်တောင်းကလည်းအခုလိုပြောပြပါဗျ။အဲ
့လိုပြည်ထောင်စုထဲမှာပါတယ်ရှိတယ်ဆိုတော့အမေသားဆန်းရှိတယ်မုံစားခန်းရှိတယ်၊ဒီယာတောက်ခန်းရှိတယ်။အဲ့ဒီပြည်ကြလောင်းကားပိုင်ရှင်တွေကအဲ့ဒီပြည်ကြမျိုးသမီးလေးတွေကိုမှန်ကန်းလေးမှာမပေါ်တော့ဘောလေးဝတ်ပြီးတော့ဒီရင်ဘတ်ပေါ်မှာနတ်တော့ကလေးချိန်ထားတယ်။အဲ့ဒီအပြင်ကရောက်လာတဲ့အဲ့ဒီတွေကနေပြီးတော့အပြင်ကဟိုဟာပေါ့ဟိုဘီယာတွေပါတယ်အရက်တွေတောက်ကြပြီးတော့မှအဲ့ဒီမိမိတို့ပြောပါမယ်သဘောကျတဲ့အဲ့ဒီလင်းလို့သမားတွေနတ်တော့ကိုလည်းရုပ်ထုတ်ပြရတယ်ဗျ။
မိန်းကလေးတွေဟာကာရာအိုကေမှာအလုပ်ရမယ်၊စပွဲတို့လုပ်ရမယ်ဆိုတာကြောင့်အလုပ်ငယ်ချဖွေဖို့လာရင်းနဲ့အခုလိုမျိုးပြည့်စစာတွေအဖြစ်ရောင်းစားခံရသူတွေလည်းပါဝင်လာပါ။သူတို့အားလုံးကိုတေချာစီစစ်ပြီးသွားရင်တော့အမျိုးအစားလိုက်ခွဲပြီးကယ်ဆယ်ရေးနဲ့အကူအညီပေးရေးတွေပြည်ထောင်ပေးတာတွေကိုထိုင်းအနာပိုင်တွေကလှုပ်ဆောင်သွားဖို့ရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့ဘန်ကောက်မြို့ကမြန်မာတန်ယုံကိုတော့ဆက်သွယ်လို့မရသေးပါဘူး။ထိုင်းအနာပိုင်တွေကတော့ဒီတစားအဖြစ်ဖန်ဆီးခံရသူတွေတဲကအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုသွားပါတယ်ရှင်